တာလီဘန်စစ်သွေးကြွတွေကိုတိုက်နေတဲ့အာဖဂန်တပ်သားတွေကိုအာဖဂန်ရောအမေရိကန်စစ်တပ်ကနေကြည်ကြဲပြန့်ပြန့်ကူညီပေးဖို့အမေရိကန်သမ္မတဘရက်အိုဘားမားကအတည်ပြုပေးလိုက်ပါတယ်။ဒီအစီအစဉ်သစ်ကိုလာရီနဲ့ချီကြအောင်ဆွေးနွေးပြီးမှတာလီဘန်တွေကိုလိုအပ်ရင်လေကြောင်းကနေတိုးမြင့်တိုက်ခိုက်ဖို့ခွင့်ပြုပေးလိုက်တာပါ။အာဖဂန်တပ်သားတွေနဲ့ပူးတွဲဆောင်ရွက်တဲ့အခါပိုးပြီးလက်ရောညှိထွေးဖြစ်အောင်အမေရိကန်တပ်တွေကိုကြည်ကြဲပြန့်ပြန့်လုပ်ကိုင်ခွင့်ပေးလိုက်တာဖြစ်ပါတယ်။ဒီအစီအစဉ်ထဲမှာအမေရိကန်တပ်ဖွဲ့တွေလက်တွေ့ဝန်တိုက်ဖို့တော့မပါပါဘူး။အာဖဂန်နစ္စတန်မှာနိုင်ငံကာတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေကိုအဆုံးသတ်ပြီးတော့တာလီဘန်တွေကိုတိုက်ဖို့အာဖဂန်တပ်ဖွဲ့တွေပဲကြံခဲ့ပြီးတဲ့နောက်တနည်းကြောအကြာအာဖဂန်မှာအမေရိကန်စစ်ဘက်ရဲ့အခန်းကဏ္ဍကိုအခုဆုံးမြတ်ချက်ကထပ်ပြီးတော့တတ်မှတ်ပေးလိုက်တာလည်းဖြစ်ပါတယ်။ဒါအပြင်အာဖဂန်ရောက်အမေရိကန်တပ်သား 6,800 ကို 2019 ခုနှစ်မှာ 9,500 အထိလျှော့ချသွားမယ်လို့သမ္မတအိုဘားမားပြောထားတဲ့ကာလမတိုင်ခင်6လအလိုမှာပဲဒီဆုံးဖြတ်ချက်ထွက်ပေါ်လာတာပါ။အာဖဂန်တပ်တွေကတာလီဘန်တပုံတွေအပေါ်တိုက်ခိုက်တာတွေကိုမကြသေးခင်လတွေအတွင်းအရှိန်တိုးမြင့်ထားပါတယ်။2015ခုနှစ်အတွင်းအာဖဂန်အရက်သား 3,500 ကျော်သေဆုံးပြီးတော့9,500နီးပါးဒဏ်ရာရထားပြီးအများစုဟာတာလီဘန်တွေရဲ့လက်ချက်ကြောင့်ဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။